ရခိုင်ဆိုဗီယက်သမ္မတနိုင်ငံတွေဟာချုပ်ချာအာဏာပိုင်တဲ့နိုင်ငံတွေမဟုတ်ဘူးလို့ပြင်သစ်နိုင်ငံဆိုင်ရာတရုတ်တမကြီးကပြင်သစ်ရုပ်သံတစ်ခုမှပြောခဲ့တဲ့အပေါ်မှာဗောတစ်စီကနိုင်ငံ၃နိုင်ငံကပြင်းထန်ကူဝေဖန်ရှုတ်ချကြပါတယ်။တရုတ်တမကြီးရဲ့ပြောဆိုချက်ကိုလက်မခံနိုင်ဘူးဆိုပြီးတော့အက်စတိုးနီးယား၊လစ်ဗီးယားနဲ့လစ်တူနီးရီးယားနိုင်ငံကြီးဝန်ကြီးတွေကတိကျကြေညာချက်တွေသေသေထုတ်ခဲ့ကြပါတယ်။ခရိုင်းမီးယားဒေသဟာယူကရိန်းပိုင်းလို့ယူဆလာဆိုပြီးတော့ပြင်သစ်ရုပ်တံကမင်းမြန်ခဲ့ရမှာတရုတ်တမကြီးကခုလိုဖြေကြားတာပါယူကရိန်းနိုင်ငံတွင်းကခရိုင်းမီးယားဒေသကို2014ခုနှစ်ကရုရှားကသိမ်းယူခဲ့ပြီးတော့ဒီပေါ်ဒါဟာတရားမဝင်ဘူးလို့ကမ္ဘာနိုင်ငံအများစုကရှုံ့ချခဲ့ပါတယ်နိုင်ငံတကာဥပဒေအရဆိုရင်ခရိုင်းမီးယားဒေသဟာယူကရိန်းရဲ့အစိတ်ပိုင်းဖြစ်တယ်လို့ရုပ်တံအစီအစဉ်တင်ဆက်သူကမှတ်ချက်ပေးပြောဆိုတဲ့နောက်တရုတ်တမကြီးကဒီဘောလ်တစ်ဒေသ၃နိုင်ငံအပါအဝင်ရခိုင်ဆိုဗီယက်ပြည်အောင်စုတိုင်းပြည်တွင်နဲ့နှိုင်းယှဉ်ပြီးတော့ပြောသွားပါတယ်ဘောတစ်ဒေသ၃နိုင်ငံဟာ1992ခုတည်းမှာဆိုဗီယက်ပြည်အောင်စုကနေပြီးတော့လွတ်မြောက်လာကြတာပါဒီတိုင်းပြည်တွေကိုအချုပ်အခြာပိုင်နိုင်ငံအဖြစ်သတ်မှတ်ပြတဲ့နိုင်ငံတကာသဘောတူညီမှုမရှိဘူးလို့တရုတ်တမကြီးကပြောပါတယ်ယူကရိန်းကြီးရဲ့အတွက်တရုတ်နိုင်ငံကကြောင်းဝင်ဆောင်တဲ့အပေါ်မှာဘောတစ်နိုင်ငံတွေကဘာကြောင့်မယုံဘူးလဲဆိုတာကိုတော့အခုပြောတာကိုကြည့်ပါခရိုင်းမီးယားဟာရုရှားပိုင်ဖြစ်ပြီးတော့သူတို့ရဲ့တိုင်းပြည်နယ်စည်းတွေဟာဥပဒေအခြေခံအရသတ်မှတ်ပြတမ်းမထားဘူးဆိုပြီးတော့တရုတ်တမကပြောသွားတာကိုကြည့်ပါဆိုပြီးတော့လစ်တူရီးယားနိုင်ငံကြီးဝန်ကြီးကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးပါတယ်တရုတ်တမကြီးရဲ့မှတ်ချက်စကားမှားယွင်းပြီးတော့တမိုင်းကိုအဓိပ္ပာယ်ပြဆိုမှုလည်းတလွဲဖြစ်နေတယ်ဆိုပြီးတော့အက်စတိုးနီးယားနိုင်ငံကြီးဝန်ကြီးကပြောသလိုဒီမှတ်ချက်ပေါ်မှာလုံးဝလက်ခံလို့မရဘူးလို့လစ်ဗီးယားနိုင်ငံကြီးဝန်ကြီးကလည်းတုံ့ပြန်ပါတယ်ဒီမှတ်ချက်စကားကိုဖြည့်ရှင်းပေးဖို့သက်ဆိုင်ရာတရုတ်တမန်ဒါမှမဟုတ်ကုစလေအစ်စ်ကိုဘောတစ်နိုင်ငံ၃နိုင်ငံနိုင်ငံကြီးဌာနတွေကဆင့်ခေါ်မယ်လို့သိရပါတယ်။ဒီ၃နိုင်ငံလုံးဟာ250ကြာဆိုဗီယက်အုပ်ချုပ်မှုပြိုကွဲပြီး1992ခုနှစ်မှာလွတ်လပ်ရခဲ့တဲ့နောက် EU ၊ဥရောပသမဂ္ဂရော၊ NATO ၊မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်နိုင်ငံတွေပါဖြစ်လာကြပါတယ်။တရုတ်တမန်ရဲ့ဒီမှတ်ချက်စကားအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းပြည်သက်နိုင်ငံကြီးဌာနကလည်းဖော်ပြပြီးတော့ဒါတရုတ်အစိုးရရဲ့ရည်ရည်ချက်ကိုထင်ရှားသလားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်ခင်ဗျာ။